စကိုင်းတိုင်းကမင်းကင်းမြို့နားမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းကင်းမြို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပယင်းမြို့နယ်ညောင်လကျွရမှာလည်းစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပြီးရွာသားတယောက်ဖမ်းဆီးခံခဲ့ရပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လည်းပေါ့ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်တပ်ကကြေးရွာတွေကအိမ်တွေကိုမိရှုသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုသခိုင်းနဲ့မကွေးတိုင်းတွင်းမှာဖြစ်နေတဲ့အခြေအနေတွေအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
။ဒီကနေ့ဇွန်လ15ရက်နေ့မနက်ပိုင်းကသခိုင်းတိုင်းမင်းကြီးမြို့နယ်နှစ်မိုင်လောက်ပဲဝေးတဲ့တင်းပင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အချိန်မှာမင်းကြီးပြည်သူ့ကာကွယ်ရေး PDF အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ကြပါတယ်။တရင်ကြားပုံရတဲ့စစ်တပ်ဖက်ကတင်းပင်းရွာကိုမရောက်ခင်ဖက်ခတ်တောင်ကြားမှာ PDF တပ်ဖွဲ့ဝင်တွေကိုပြစ်ခတ်တိုက်ခိုက်ခဲ့ကြတဲ့အကြောင်းမင်းကင်း PDF တာဝန်ရှိသူတဦးကပြောပြပါဗျာ
။ဖြစ်တာကတော့ကျွန်တော်မင်းကင်းမြို့နယ်ဖက်ခတ်ဟိုဟာဖက်ခတ်တောင်ကြားပေါ့ဗျာဖက်ခတ်တောင်ကြားပေါ့။ကျွန်တော်လေးစပစ်ကြတယ်ဆိုကျွန်တော်တို့ကသူနေတဲ့တင်းပင်းရွာကိုတင်းနေသူဝင်စီးကြတယ်အဲ့ဒီနေ့ကျွန်တော်တို့ဖြန့်စီးဖို့သွားတာချိန်မှာသတင်းပေါက်ပြီးတော့ကျွန်တော်တို့လမ်းတင်းနေမရောက်နဲ့လမ်းမှာလည်းလည်းကျင်းဒုက္ခရတာပဲသူကလည်းကျွန်တော်တို့လူစုကိုသူဖြစ်တာပေါ့ဒီလိုလည်းနည်းနည်းချိုးကျွန်တော်တို့ရရနေနဲ့ပြစ်တာပေါ့ဒီကံရတာကတော့ကျွန်တော်တို့ဘက်ကတော့ပြင်ရှိတယ်ဒီကိုအဲဒီအပီဂျီမီရေကောင်တွေကတော့နားရဲသူဖြစ်တာတော့နားမကြားရတော့ဘူးနားရဲအူကြီးကအဲ့လိုမျိုးဒီလိုရှိတယ်ဟိုတင်းနေကိုတို့ဒီတုံးတာတော့ကျွန်တော်ဟိုပြစ်ချက်တရားရောမရှိဘူး
ဒီတိုက်ပွဲမှာတော့အိမ်နီးချင်းကဏီမျိုးက PDF တပ်ဖွဲ့တွေကလည်းပါဝင်တိုက်ခိုက်ပေးခဲ့ကြပါတယ်။စကိုင်းတိုင်းထဲမှာပဲတပရင်းမျိုးညောင်လကျေးရွာမှာလည်းစစ်တပ်ကနေအိမ်တွေကိုဝင်ရောက်ချဖွေပြီးတော့ကျေးရွာသားတဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့တပရင်းဒေသခံတဦးပြောပြတာကတော့
ဝင်းမြင့်နေညောင်လရွာကစစ်တပ်နှစ်ဆက်နှစ်ပြီးလို့ပါတယ်။ဝင်းပြီးတော့လမ်းဆောင်ကိုတနေ့ဒီပေါ့ဝင်တယ်တော့ဒီน้องไล่หว่าจีนไต่นี่ဖြတ်ပြီးသွားတယ်။ငါးအိမ်ဝင်လို့တော့အိမ်ငါးအိမ်။ဖမ်းကြည့်တော့တယောက်ဖမ်းတော့စက်စံဖမ်းတာ20လောက်ဖမ်းတာ။ပြန်လွတ်တာတယောက်တော့ခေါ်သွား
။ညောင်လာရွာဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တဲ့ရင်ကျေးကျေးရွာနဲ့ဘေးချင်းကပ်ရွာဖြစ်ပါတယ်။သူတို့မှာလက်နက်တွေရှိတယ်ဆိုတာကိုသတင်းရတဲ့အတွက်စစ်ကောင်စီတပ်တွေကလာရှာတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ဇွန်လ14ရက်နေ့ကလည်းတပရင်းမြို့နယ်ဆက်ပြာချင်းကျေးရွာမှာစစ်တပ်ဘက်ကနေပစ်ခတ်လို့ PDF တပ်ဖွဲ့ဝင်တဦးတေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။ဒါကတော့သခိုင်းတိုင်းတွေကအခြေအနေဖြစ်ပါတယ်။မကွေးတိုင်းထဲမှာလည်းဒီကနေ့နေ့လယ်ပိုင်းမှာတော့ပေါ့မြို့နယ်တောင်ပိုင်းကင်းမရွာနာမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။PDF တပ်ဖွဲ့ဝင်တွေရှိနေတယ်လို့သတင်းကြားထားတဲ့ကင်းမရွာဘက်ကိုစစ်တပ်ကနေဝင်ရောက်ပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ပေါ့မြို့က PDF တပ်ဖွဲ့ကပြောပြပါတယ်။အိမ်ခြေ300ကျော်လောက်ရှိတဲ့ကင်းမရွာက3ပုံ2ပုံလောက်ဟာမီးလောင်ကျွမ်းသွားခဲ့ပါတယ
်။ဒီနေ့ရှင်တွေက10နိုင်တောင်းလောက်ကလေးကဖြစ်တာ။ကျွန်တော်တို့ကင်းမရဲ့ဒိန်းဝန်ကြမှာစဖြစ်တာပေါ့။စကောက်မိုင်းဆွဲတာ။အဲတူပြက်ကိုပြက်ပေါ့ကျွန်တော်တို့မှာတော့ပေါင်းတော့ပြည့်ပြည့်နေသွားပြည့်ပြည့်နေတော့နောက်ဆိုကျွန်တော်တို့ကတော့ဒီအခြေအနေကြောက်တာရှိအောင်သူတို့ကတော့နည်းနည်းများတယ်ရဲခြင်းကောင်းတယ်တတိယကကျန်တဲ့ဒီကတော့မိုင်းကြည့်တာနည်းနည်းပါပါဝင်လာချရတော့ရှိတယ်ဒီဘက်ကလည်းမရှိတော့ဒီဘက်ကလည်းကျွန်တော်တို့လည်းဆုတ်သွားတော့ဒီလိုရောင်မရှိနေတာလေအခုရှိမငင်းနေကျွန်တော်တို့ဆုတ်တဲ့ဘက်ကလည်းအကင်းမအောင်သူကလည်းပြစ်မှထားတာဗျာအဲ့မှာကင်းမမှာကျွန်တော်တို့ဒီ PDF ဖွဲ့တွေရှိတယ်ပါညာလို့တင်းသေးတဲ့ကြည့်ရှိတာ
အခုလိုမျိုးမကွေးတိုင်းဘက်မှာလည်း PDF တပ်နဲ့စစ်ကောင်စီတပ်တွေကြားအပြန်အလှန်ပစ်ခတ်မှုဖြစ်နေတဲ့အခြေအနေတွေမှာပဲစစ်တပ်နဲ့တိုက်ပွဲတွေရှိနေတဲ့ကယားပြည်နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေတိမ့်နေချီတိမ့်ရှောင်နေရပါတယ်။ဒါကြောင့်ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF အနေနဲ့ထိုးစစ်တွေကိုယာယီရပ်ဆိုင်ထားမယ်လို့ဒီကနေ့ဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘာသာရေးခေါင်းဆောင်တွေဘက်ကနှစ်ဖက်တိုက်ခိုက်မှုတွေယာယီရပ်ဆိုင်ထားအောင်စီစဉ်တာကိုလက်ခံခဲ့တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။စစ်တပ်ဘက်ကတော့ဒီအခြေအနေပေါ်ဘလို့တုံ့ပြန်တယ်လဲဆိုတာကိုတော့လောလောဆယ်မသိရသေးပါဘူးရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။